ယူကရိန်းဘတ်ဂျက်ကိုအတည်ပြုဖေဖို့အင်ဂျီရောကတိုက်တွန်းလိုက်တဲ့အမေရိကန်လွှတ်တော်မှာယူကရိန်းသမ္မတအွန်လိုင်းကနေစကားပြောဖို့ရှိပါတယ်။ရုရှားကျူးကျော်မှုခုခံနေရတဲ့ယူကရိန်းအတွက်ဆက်ကူနိုင်အောင်အမေရိကန်လွှတ်တော်ကအသုံးစိအတည်ပြုပေးဖို့အရေးကြီးကြောင်းအင်ဂျီရောကတိုက်တွန်းနေခြင်းယူကရိန်းသမ္မတဗိုလန်တီမာဇလန်စကီကအထက်လွှတ်တော်မှာအခုလိုအွန်လိုင်းကနေစကားပြောဖို့ရှိတာပါ။ယူကရိန်းအကူအညီဖြစ်အမေရိကန်ဒေါ်လာဘီလီယံနဲ့ချီပေးရဖို့မဲခွဲဆုံးဖြတ်ရမှာအရေးကြီးတဲ့ကိစ္စတွေကိုတိတိကျကျသိနိုင်ဖို့ယူကရိန်းသမ္မတထံကတိုက်ရိုက်နားထောင်နေအောင်ဗီဒီယိုကနေဒီနေ့လှုပ်ဝက်အစီရင်ခံစာတင်ပြဖို့ဖိတ်ထားတာလို့လည်းအထက်လွှတ်တော်လူများစုဒီမိုကရက်ခေါင်းဆောင်ချက်ရှူမာကပြောလိုက်ပါတယ်။အမေရိကန်ရဲ့အထောက်ပံ့သာမရဘူးဆိုရင်ရုရှားတွေရဲ့ကျူးကျော်မှုကိုယူကရိန်းအနေနဲ့ခုခံတွန်းလှန်နိုင်တော့မှာမဟုတ်ဘူးဆိုပြီးတော့လည်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်ကမနေ့ကတနင်္လာနေ့မှာထောက်ပြပြောခဲ့ပါတယ်။ကွန်ဂရက်အနေနဲ့အသုံးစရငွေချမှတ်မပေးဘူးဆိုရင်ဒီနှစ်ကုန်ပိုင်းကစလို့ယူကရိန်းကိုစစ်ရေးလက်နက်အကူအညီတွေပေးပို့နိုင်တော့မှာမဟုတ်သလိုအမေရိကန်တပ်ဖွဲ့တွေရဲ့စစ်လက်နက်ပစ္စည်းတွေယူကရိန်းကိုခွဲပေးမယ်ဆိုရင်လည်းအမေရိကန်ရဲ့စစ်ရေးပြင်ဆင်ထားမှုအနေထားရော့ကျသွားနိုင်တယ်လို့ဂျိတ်ဆူလီဗန်ကပြောပြပါတယ်။အမေရိကန်ကယူကရိန်းအတွက်လက်နက်နဲ့အကူအညီပေးရနေတဲ့အသုံးစရိတ်တွေဟာဒီနှစ်ကုန်ရင်လက်ကျန်မရှိတော့ဘူးလို့လည်းလွှတ်တော်ခေါင်းဆောင်တွေကိုအမေရိကန်ဆွေရစီမံခန့်ခွဲရေးအသုံးစရိတ်ဌာနညွှန်ကြားမှုရှက်လန်ဒါရန်ကမနေ့ကတုန်းကပဲစာတစောင်ဖို့တတိပေးထားပါသေးတယ်ခင်ဗျာ။